နှစ်ဒီဇင်ဘာလောက်ကစပြီးအယ်နီညိုရာသီဥတုပြင်းထန်မှုကြောင့်ရေရှားပါမှုနဲ့ကြုံတွေ့နိုင်တဲ့အတွက်ရေကိုခြွေတာသုံးဆွဲကြဖို့မိုးလေဝသပညာရှင်တွေနဲ့အစိုးရကသတိပေးထုတ်ပြန်ထားပါတယ်။ဒီလအတွင်းတနင်္ဂနွေအတိုင်းအတာနဲ့ကြေးရွာပေါင်း 2,000 နီးပါးမှာတောက်သုံးရေရှားပါနိုင်ကြောင်းကြေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကခန့်မှန်းထားပါတယ်။လက်ရှိမှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနနဲ့စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနလက်အောက်ကကြေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနတို့ပူးပေါင်းပြီးရေလိုအပ်တဲ့နေရာတွေကိုအကူအညီတွေပေးနေပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့စီးရင်တွေအရာနေပြီးတော့မန္တလေး၊မကွေး၊စကိုင်း၊ပဲခူး၊အေရဝတီ၊ရခိုင်နဲ့ရန်ကုန်စတဲ့တိုင်းဒေသကြီးနဲ့ပြည်နယ်ခုနှစ်ခုမှာတောက်သုံးရေအရေးပေါ်လိုအပ်နေတာဖြစ်ပါတယ်။ရေလိုအပ်တဲ့နေရာတွေကိုရေကားတွေနဲ့ဖြန့်ဝေပေးနေတာတွေရေရင်းတူးပေးတာတွေဆောင်ရွက်ပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးဝင်းထွတ်ဦးကပြောပါတယ
်။ရေပေးတွေကတော့တိုင်းဒေသကြီးရဲ့ဦးစီးပူးတွေရှိပါတယ်။သူတို့ကနေပြီးတော့အပီအက်စ်ကရေကားတွေပူးပေါင်းဆောင်ရွက်ကြတာပေါ့လေ။တချို့နေရာတွေမှာလည်းဒီသက်ကားတွေလည်းပါတယ်။ဌာနကတော့ဒီကတော့စိုက်ထုတ်ပြီးလုပ်တာ။ဒီနယ်ပိုင်းနေမှာသူတို့အင်ဂျီတွေကြောက်ပြကြတယ်။တောက်ပေါင်းနေရာဒီကရေဆက်စုတာတွေရှိတယ်။ဆက်ရေတွေပြန်မို့ထောက်ပံ့တာရှိတယ်လေ။ယာယီလောင်ကံတွေလုပ်ဖို့အတွက်ငိုးကာရကအထူးကြီးတွေရှိတယ်။အဲဒါကြီးတွေပေးတယ်ထောက်ပံ့ပေးတာလေ။ရေတန်းဆက်စုတာရှိတယ်။
တောက်သုံးရေလိုအပ်နေတဲ့ဒေသတွေအနေနဲ့အရေးပေါ်ဆက်သွယ်ပြီးအကူအညီတောင်းနိုင်ဖို့တိုင်းနယ်ပြည်နယ်အလိုက်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကိုလည်းကျေးလက်ဒေသဖွံ့ဖြိုးတိုးတက်ရေးဦးစီးဌာနကထုတ်ပြန်ကြေညာထားပါတယ်။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကရရှိထားတဲ့စာရင်းတွေအရမကွေးတိုင်းနဲ့မန္တလေးတိုင်းတွေကကြေးရွာတွေမှာတောက်သုံးရေလိုအပ်မှုတွေပိုများနေပါတယ်။မန္တလေးတိုင်းဒေသကြီးတောင်သာမြို့နယ်ကကြေးရွာပေါင်း36ရွာမှာရေရှားပါမှုကြုံတွေ့နေရတယ်လို့တောင်သာလူငယ်ရေပေးဝေရေးအဖွဲ့ကကိုအောင်ကျော်ခိုင်ကပြောပါတယ
်။တကယ်လက်ရှိတကယ်ရှားပါနေရာ36ရွာရှိရမှာကျွန်တော်တို့ကအလဲကျ rotate စနစ်သွားပေါ့ကြေးလက်စီပင်ဝင်သွားရင်ရက်ခွာပြီးတော့ကျွန်တော်တို့ကားဝင်ပြီးတယ်။ကျွန်တော်တို့ဒီမှာရေဘောစားကားရှိရမှာဂါလန်2500ရောက်ဆန်းတဲ့ကားကြီးရှိတယ်။အဲကားကြီးနဲ့ရေကျူပြည့်ထည့်ပြီးတော့အိမ်ပေါ်ရွာကြီးပေါ်မူတည်ပြီးတော့ရေလောင်ကန်တွေကိုရေထည့်ပေးတယ်ဖုန်ကြီးကြောင်ကန်တွေရေထည့်ပေးခဲ့တယ်။နဘူးချင်းတို့ထောက်ချချင်းတို့ကလည်းချိုးရီတောင်ခတ်ခဲ့တဲ့ရွာကြီးလीနဘူးချင်းနဲ့ငကဘူဖြစ်နိုင်ရေလွင်းအလူရှင်ကိုကျွန်တော်တို့ကတောင်းဆိုချင်တာပေတဆောင်လောက်ထိလမ်းရမှာတွန်းနေမလို့ကျွန်တော်တို့လည်းမလူနိုင်ဘူးလीအဲ့ရွာကြီးကကျွန်တော်တို့သွားတဲ့ကားတွေကအဆင်မပြေဘူးပြအဆင်တကျန်းတယ်လीဒီကားကြီးကျတော့အန္တရာယ်မတရားများလို့ပညာရှင်တွေကိုကျွန်တော်တို့ခေါ်ပြီးတော့ဆန့်ကြည့်တော့ပေရှိရမှာစကြည့်တွေ့မယ်လို့ပြောနေတယ်အမောင်လည်းများလို့ကျွန်တော်တို့ကမလူနိုင်တော့
အဲ့ဒီကျေးရွာပေါင်း36ရွာတွေကလူဦးရေ1000နီးပါးရှိတဲ့ငကဘူကျေးရွာမှာရေရင်းတွေထက်တူးပေမဲ့ရေကထွက်မလာပဲကျွေးနွားတရိတ်ဆန်တွေအတွက်တောင်ရေမရှိတော့ဘူးဖြစ်နေတယ်လို့ကျေးရွာသားဥပမေကပြောပါတယ
်။အခုပြေဆုံးတာဒီအောင်တူးပေမဲ့ဒီလိုရေငန်ကျောပဲရနေတယ်။အချို့ကပတ်သက်ရှိတဲ့အရာတော့ရေကျောအိုင်မှာ300ကျောလိုက်တယ်ဒါမဲ့အငန်ကျောပဲတွေ့တယ်။တောက်လို့မရဘူးချိုးရတော့မှတိတ်အဆင်မပြေခြင်းမှုနည်းနည်းတင်းတယ်ပေါ့အသားတွေပါလေ။တရိတ်ဆန်တွေတော့ခက်ခက်တွေ့တယ်။ဥတို့ဒီဝက်လောင်တမန်ရှိတယ်ပေါ့လေ။ဥတို့ရွာနေဆိုလို့ရှိရင်နှစ်မိုင်လောက်သွားရတယ်။အဲ့ဒီမှာနွားတွေကိုတနေကိုလွတ်လိုက်ပြီးတော့အဲ့ဒီမှာသူတောက်စားပြီးတက်လာတယ်။
ဒါပြင်ရခိုင်ပြည်နယ်တောင်ကုန်းရသေးတောင်ကြောက်တော်ပုံနှကျွန်းမင်းပြမြောက်ဦးမြေပုံစတဲ့မြို့နယ်တွေကကျေးရွာတွေမှာလည်းရေလိုအပ်နေပါတယ်။ရသေးတောင်မြို့နယ်ကလူဦးရေ 1,500 ကျော်ရှိတဲ့စားပြင်ကြီးကျေးရွာမှာတောက်ရေရှားပါနေပြီးတခြားရွာတွေမှာသွားခတ်နေရတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးစင်အောင်ကပြောပါတယ
်။ရေကမကောက်တဲ့ဟာတွေကိုသုံးနေရတာပါဗျ။သုံးရေတို့မကောက်တဲ့ဟာလေးသုံးနေကြတာပဲ။တောက်ရေကျတော့ဒီအနီးမှာရှိတဲ့အင်းရောက်ပင်တွေကြီးရောအဲ့လိုသွားခတ်နေကြတယ်ဗျ။အခြေချင်းသွားမယ်ဆိုရင်တော့အသောနိုင်ရောအပြန်နိုင်ရောလို့ရှိတယ်ဗျ။တွင်းတူတော်တို့သောက်ဖို့အတွက်တူးကြတာပါပဲ။ဒါပေမဲ့ထွက်တဲ့ရေကသောက်လို့မရတဲ့ဟာဖြစ်နေတယ်။တွင်းတော်လေးနဲ့တော့လို့ရှိရင်5ပြေလောက်ဆိုလို့ရှိရင်စားနိုင်တယ်ဗျ။အေးသောက်လို့မရဘူး
။တောက်သုံးရေလိုအပ်နေတဲ့ကြေးရွာတွေထဲမှာတချို့ကရေရင်းရေကန်တွေနဲ့စားငင်ရေတွေဝင်ရောက်တာကြောင့်တောက်ရေရှားပါလာတာဖြစ်တယ်လို့အပူချိန်မြင့်မားတာကြောင့်ရေတွေခန်းချောက်လာတာဖြစ်ပါတယ်။အဲ့လိုနေရာတွေကိုလူမှုအဖွဲ့အစည်းတွေနဲ့သက်ဆိုင်ရာဒေသန္တရအုပ်ချုပ်ရေးအဖွဲ့တွေကပူးပေါင်းပြီးရေအကူအညီတွေပေးနေပေမဲ့လိုအပ်တဲ့နေရာများနေတာကြောင့်အကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်ရှင်။